Welcome to the Voice of America in Burmese.
တော်ရစီများမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ View American အတန်ရဲ့2015ခုနှစ်ဇွန်လ14ရက်တနင်္ဂနွေနေ့ညနေခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်အနီးလိုင်းနိုမီတာ16.25ဒုအနီးဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးမှာပါBaltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ပတ်သုံးအစင်းမြစ်လက်နက်ကြီးတွေကိုထားရှိသွားဖို့ American ပြည်ထောင်စုကစဉ်းစားသုံးသပ်နေတာ။နောက်ဒီဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမတ်တွေမဲမဲပေးခင်ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့သူတွေဟောင်ကောင်မှာချီတက်ဆန္ဒပြနေတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။အပြည့်ရဲ့လက်မှတ်ရေးထိုးနိုင်ဖို့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှု UPWC အဖွဲ့ကအဖြစ်နိုင်ဆုံးစဉ်းစားသွားမယ်လို့ဆိုပါတယ်
။ချက်မှန်ရနေကိုယ်စလဲတွေကနေယူပေးလိုက်တဲ့သူတို့ message ကိုတော့ကျွန်တော်တို့ဝင်းကြီးပေါ့မင်းတို့ကိုတော့ပြန်ပေးပြီးတော့15ခုကော်မတီဘက်ကတော့ဝင်းကြီးပေါ့မ
င်းတရင်နေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာဘောလုံးလောကတစ်ခေတ်ဆန်းလာပြီလား။တခါနိုင်ငံတကာသတင်းမှာတော့ Australia ရေပိုင်နယ်ထဲဝင်လာတဲ့လှေစီးပြေးတွေကိုဩစတြေးလျအာဏာပိုင်တွေကဘယ်လိုပြဿနာဖြေရှင်းနေသလဲဆိုတာတွေကိုလည်းကြားရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။ Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ပတ်သုံးအစင်းမြစ်လက်နက်ကြီးတွေကိုထားရှိသွားဖို့ American ပြည်ထောင်စုကစဉ်းစားသုံးသပ်နေတယ်လို့ American အရာရှိတွေကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါဟာမြောက် Atlantic ဆက်စပ်ချုပ်အဖွဲ့ NATO ရဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံတွေကို American အနေနဲ့ကာကွယ်သွားမှာဖြစ်တယ်ဆိုတာကို Russia သမ္မတ Vladimir Putin စီသတင်းစကားပေးပို့လိုက်တာလည်းဖြစ်ပါတယ်။စနေနေ့တော့ New York Times သတင်းစာမှာဒီသတင်းကိုအရင်ဆုံးဖော်ပြခဲ့တာပါအခုချိန်အထိတော့ပြည်ပခါတွေဆက်ဖြစ်နေသေးတဲ့ Ukraine နိုင်ငံပိုင် Crimea ကျွန်းဆွယ်ကိုရုရှားကသိမ်းယူပြီးတဲ့နောက်အရှေ့ဥရောပမှာတင်းမာမှုတွေကြီးထွားနေခဲ့တာပါအစ်စ်မြစ်လက်နက်ကြီးတွေကို Bulgaria, Estonia, Latvia, Lithuania, Poland, Romania နဲ့ Hungary နိုင်ငံတွေကိုပေးပို့သွားမှာကိုကာကရေးဝန်ကြီး Ash Carter နဲ့ Amy Rohr ကနေအတည်ပြုပေးရမှာဖြစ်တယ်လို့ New York Timesမှာဖော်ပြထားပါတယ်လက်ဗီယာကာကွယ်ရေးဝန်ကြီးရိုင်မွန်ဗီဂျွန်နက်စ်ကတကယ်လို့တခုခုဖြစ်လာမယ်ဆိုရင်လက်နက်ကြီးတွေရဖို့သူတို့အနေနဲ့ရက်တွေသတင်းပတ်တွေခြိစောက်နေနိုင်မှာမဟုတ်ပဲချက်ချင်းတုံ့ပြန်သွားဖို့လိုတယ်လို့ New York Times ကိုပြောပါတယ်တကယ်လို့ဒီအဆိုပြုချက်တွေကိုအတည်ပြုလိုက်ရင်တော့ဒါဟာဆေးခင်နောက်ပိုင်းတစ်ချိန်ကဆိုဗီယက်ဩဇာတက်ရောက်ခဲ့တဲ့နိုင်ငံတွေမှာပထမဆုံးအနေနဲ့ဒီအစ်စ်မြက်လက်နက်ကြီးတွေကိုထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ
American ထောက်လှမ်းရေးဝန်ထမ်းဟောင်း Edward Snowden စီကသင်္ကေတသုံးထိပ်တန်းလျှို့ဝှက်စာရွက်စာတမ်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရသွားခဲ့တဲ့အတွေ့သဘောထားတင်းမာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ British အစိုးရရဲ့တရှိုးတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ Britain ထိပ်တန်းသတင်းစာတစ်စောင်ကဖော်ပြပါရယ် Snowden American နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျှို့ဝှက်သင်္ကေတသုံးစာတမ်းပေါင်းတန်းကျော်ကိုရုရှားတို့ကရသွားခဲ့ပြီးတဲ့နောက်အခုလိုတရှိုးတွေကိုရွှေ့ပြောင်းလိုက်ရတာလို့ The Sunday Times သတင်းစာကပြောပါရယ်ခုလိုထွက်ပြေးသွားပြီးမကြခင်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်က Snowden ကိုယာယီနိုင်ငံရေးခလုံခွင့်ပေးလိုက်ပြီးရုရှားပြည်တွင်လှုပ်လှက်စွာသွာလာနိုင်တဲ့နေထိုင်ခွင့်ပါမစ်ကိုပါနောက်ပိုင်းမှာချပေးလိုက်တာပါလျှို့ဝှက်စာရန်တွေကိုအခုလိုရသွားခဲ့တဲ့အတွက်တရှိုရီရဲ့လုပ်ပုံကိုင်မုံတွေကိုတည်သွားကြတာကြောင့်သူတို့ကိုနေရာပြောင်းရွှေ့လိုက်ရတာဖြစ်ပြီးတိတ်အရေးကြီးတဲ့သတင်းတွေရဖို့မဖြစ်နိုင်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကရတဲ့ဗြိတိန်ဝန်ကြီးချုပ်ရုံးကရတဲ့သတင်းရင်းမြစ်ကိုကိုးကားပြီး The Times သတင်းစာကဖော်ပြပါတယ်ဝန်ကြီးချုပ် David Cameron ရုံးကတော့ဘယ်သူမှအာဏာရကြောက်တာမျိုးမရှိဘူးဆိုတဲ့ပြောဆိုချက်ကိုလည်းတစ်ဆက်တည်းဖော်ပြထားတာပါတရုတ်နိုင်ငံကလည်းအနောက်နိုင်ငံတွေရဲ့တရှိုးလုံငန်းနဲ့ပတ်သက်လို့ဘလို့နီလာမျိုးတွေနဲ့လောက်ကိုင်းနေတယ်လဲဆိုတဲ့အချက်လက်တွေရသွားတယ်လို့အခြားအစိုးရသတင်းရင်းမြစ်တွေအရ The Time သတင်းစာကဖော်ပြသွားပါတယ် American နဲ့ Britain အစိုးရဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ဘလို့မချက်မျိုးမှမပြောသေးပါဘူး
Johannesburg မှာကျင်းပတဲ့အာဖရိကသမဂ္ဂထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ဆူဒန်သမ္မတ Omar El-Bashir ကိုတောင်အာဖရိကနိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။ Mr. Bashir ကိုဖမ်းဆီးထိန်းသိမ်းဖို့ဖမ်းဝရမ်းနှစ်ခုရှိထားတယ်လို့ ICC ကပြောပါတယ်။2003ခုနှစ်အတွင်းဒါဖာမှာဖြစ်ပွားခဲ့တဲ့လက်နက်ကိုင်အုံကြွမှုတစ်ခုကိုနှိမ်နင်းဖို့ RS စစ်သွေးကြွတွေကိုထောက်ပံ့ပေးခဲ့ပြီးစစ်တပ်ကိုဆီလွတ်ခဲ့တာကြောင့်စစ်ရာဇဝတ်မှုနောက်လူစုလိုက်ပြုံလိုက်တပ်ဖြတ်မှုစတဲ့ဆွေးချက်တွေနဲ့သူကိုတရားဆွဲဆိုထားတာပါအဖက်ဖက်ကချွတ်ချုံကြနေတဲ့အဲ့ဒီဒေတာမှာ စစ်ပွဲကြောင့်လူပေါင်း3သိန်းလောက်အသက်ခံရပြီးဒုက္ခတွေအရေအတွက်2000ကျော်တိရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်အဲ့လိုဘေးဒုက္ခအန္တရာယ်ကြောက်ခဲ့သူအများစုဟာတာမန်အရသားတွေပါနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြဲအဖြစ်ဆောင်ရွက်ပေးနေကြဖြစ်တဲ့တောင်အာဖရိကနိုင်ငံအနေနဲ့အခုလည်းပဲဆူဒန်သမ္မတဘရှားကိုဖမ်းဆီးနိုင်ဖို့အရေးမှာမဆိုင်မတွက်ကူညီဆောင်ရွက်ပေးတင်တယ်လို့ ICC ဥက္ကဋ္ဌစစ်တကီကာဘာကပြောပါရယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနိုင်ငံတကာလူမှုအဖွဲ့အစည်း Save the Children ရုံချုပ်ကိုပိတ်ပြီးဝန်ထမ်းတွေကိုနိုင်ငံထက်ကထွက်ခွာသွားဖို့15ရက်အချိန်ပေးလိုက်ပြီးရက်ပိုင်းအတွင်းမှာပဲပါကစ္စတန်ပြည်ထရေးရုံးကတနင်္ဂနွေနေ့ကရုံးတွေကိုပြန်ဖွင့်ခွင့်ပေးလိုက်ပါတယ်။အခုလိုလုပ်ရတဲ့အကြောင်းရင်းအသေးစိတ်ကိုတော့ဝန်ကြီးရုံးဖက်ကဘာမှပြောဆိုမထားပါဘူး။ပါကစ္စတန်နိုင်ငံစန့်ကျင်ရေးမှာပတ်ဝန်းကျင်ပတ်သက်မှုရှိတယ်ဆိုပြီးအစိုးရအာဏာပိုင်တွေကမြို့တော်ကရုံးကိုကြာတာပရေးနေ့ကချိတ်ပိတ်လိုက်တာပါ။တောက်ကြနေ့မှာတော့တနင်္ဂနွေလုံးကရုံးတွေကိုပိတ်လိုက်ပါတယ်။သူတို့ရဲ့တယ်လီဖုန်းပြောဆိုမှုရုံးကိုစောင့်ကြည့်တာတွေလုပ်ခဲ့ပြီးတန်တရာဝင်စရာကောင်းတဲ့လှုပ်ရှားမှုတွေတွေ့ရတယ်လို့ပြောပေမဲ့ဘယ်အပြုတ်မှုမျိုးဆိုတာမျိုးကိုတော့ပါကစ္စတန်အစိုးရဘက်ကထုတ်ပြောတာမရှိပါဘူး။အစ္စလာမဘတ်မှာနိုင်ငံခြားသားဝန်ထမ်းမရှိဘူးလို့ပါကစ္စတန်ထဲ35နှစ်ကြာအောင်လုပ်ကင်လာခဲ့တဲ့ Save the Children ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဒီလိုရက်ကိုကန့်ကွက်ကြောင်းနဲ့သူရဲ့စိုးရိမ်မှုကိုအမြင့်ဆုံးအဆင့်ထိတတ်မှတ်လိုက်ကြောင်း Save the Children ကပြောပါရယ်ရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။တရုတ်အစိုးရအလို့ကြပြုပြင်ပြောင်းလဲထားတဲ့ဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမှတ်တွေမဲမပေးခင်ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့သူတွေဟောင်ကောင်မှာချီတဲ့ဆန္ဒပြနေကြပါတယ်။ဒီရွေးကောက်ပွဲပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတွင်းဟောင်ကောင်မှာအကြီးကျယ်ဆန္ဒပြမှုတွေလည်းရှိခဲ့တာပါ။တရုတ်နိုင်ငံတောင်ပိုင်းစီးပွားရေးအရာအချက်ကြားကြတဲ့ဟောင်ကောင်ရဲ့နိုင်ငံရေးအနာဂတ်အပေါ်အဆုံးဖြတ်ပေးမယ့်တရုတ်အစိုးရရဲ့ဒီအစဉ်အတိုင်းဆောင်ရွက်မဲ့ရွေးကောက်ပွဲကိုဗီဒီယိုသုံးပြီးပယ်ချပေးဖို့တောင်းဆိုဖို့ကိုဟောင်ကောင်အစိုးရဌာနချုပ်ယုံမာဒီမိုကရေစီရေးလှုပ်ရှားသူတွေကချီတက်ဆန္ဒပြခဲ့တာပါဟောင်ကောင်မှာနေထိုင်သူတွေကဒီဟောင်ကောင်အုပ်ချုပ်ရေးမှုနေရာကိုသူတို့ကိုယ်တိုင်ရွေးချယ်လို့ပြီးလက်ရှိမှာတော့တရုတ်အစိုးရလှူလာတဲ့ကော်မတီကဒီအုပ်ချုပ်ရေးမှုကိုရွေးချယ်ပေးထားတာပါရွေးကောက်ပွဲလှုပ်ထုံးလုပ်နည်းသစ်အရာဆိုရင်တော့ဒီကော်မတီကသူတို့စိတ်ချစိတ်ရွေးချယ်ပေးထားတဲ့ကိုယ်စလဲလောင်းတွေတဲကတူကိုဟောင်ကောင်အုပ်ချုပ်ရေးမှုအဖြစ်နဲ့ပထမဆုံးအနေနဲ့ရွေးချယ်ပေးရမှာပါအခုအစည်းအဝေးဟာဟောင်ကောင်ရဲ့အခြေအနေနဲ့လိုက်လျောညီထွေရှိပြီးဟောင်ကောင်မှာနေထိုင်တဲ့လူဒန်းစားအလားတီးတီးကလူတွေရဲ့အကြံဉာဏ်တွေတောင်းဆိုမှုတွေကိုအခြေခံထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလီကဆိုပါတယ်ဟောင်ကောင်မှာလွန်ခဲ့တဲ့နှစ်တုန်းကလိုဆန္ဒပြသူတွေလမ်းတွေကိုပိတ်ဆို့ပြီးဆနပ်ပြမှုတွေတကြောပြန်ဖြစ်လာမှာကိုတော့အာဏာပိုင်တွေကစိုးရိမ်နေပါတယ်အခုပတ်တွင်နေ့စဉ်လူပေါင်း 5,000 လောက်ဆနပ်ပြမယ်လို့ဆနပ်ပြပွဲကောင်းဆောင်တွေကမျှော်လင့်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးလ်မြို့ထက်ကအကြီးဆုံးဆေးရုံတွေထက်ကတစ်ခုဖြစ်တဲ့ Samsung ဆေးရုံရဲ့တချို့ဌာနတွေမှာအရှိအလဲပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါပိုးတွေ့လိုက်ရတဲ့အတွက်ဒါကိုကင်တွယ်စီမံနိုင်အောင်ဒီကနေ့မှပဲပိတ်လိုက်ပါတယ်။အရေးပေါ်မဟုတ်တဲ့ခွဲစိတ်မှုတွေကိုရပ်ဆိုင်ထားမှာဖြစ်ပြီးလူနာသစ်တွေကိုလက်ခံမှာမဟုတ်ဘူးလို့ Samsung ဆေးရုံအကြီးအကဲဆွန်ဂျေဟွန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဆေးရုံကနေယောဂါပိုးကူးစက်ခဲ့တဲ့အတွက်သူကတောင်းပန်လိုက်ပါရယ်ယောဂါကူးစက်ခံရသူပေါင်း80လောက်ဟာဆေးရုံကနေကူးစက်ခံရတာပါဒီကနေ့အစောပိုင်းကယောဂါကူးစက်ခံရသူလူ9ဦးနောက်ထပ်တွေ့ရပြီး4ဦးကဆေးရုံလူနာကြည့်လာတဲ့အချိန်ဒါမှမဟုတ်ဆေးရုံတက်နေချိန်မှာကူးစက်ခံရတာလို့ပြောပါရယ်လူနာကြည့်သူတွေကိုခွင့်ပြုမှာမဟုတ်ပဲပိတ်ထားတဲ့ဌာနတွေကိုပြန်ဖွင့်မဖွင့်ဂျွန်လ24ရက်နေ့မှာဆုံးဖြတ်မယ်လို့ဆွန်ဂျေဟွန်ကပြောပါရယ်တောင်ကိုရီးယားမှာ mask ယောဂါကြောင့်လူပေါင်း၁၄ဦးသေဆုံးပြီးလူ140ထက်မနည်းကူးစက်ခံရပါတယ်။ mask ယောဂါကူးစက်မှုရော့ကျလာပေမဲ့လည်းဒီကူးစက်မှုကကြီးမားပြီးရှုပ်ထွေးနေဆဲဖြစ်တဲ့အတွက်လူနာသစ်တွေရှိလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောပါရရှင်။
Ebola virus ကူးစက်ပြန့်ပွားမှုကိုထိန်းချုပ်လိုက်နိုင်တဲ့အပေါ်ကျင်းတဲ့အားရဖြစ်မိတယ်လို့နယ်စည်းမချဆောင်အများတဲ့ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အနောက်အာဖရိကမှာလွန်ခဲ့တဲ့နှစ်အတွင်းအကြီးကျယ်ကူးစက်ပြန့်ပွားခဲ့တဲ့ Ebola ရောဂါကိုအခုအခါမှာတစုံတရာထိန်းချုပ်လာနိုင်ပေမဲ့ဒီတော့တွင်ဂီနီနဲ့ Sierra Leone နိုင်ငံတွေကအခြေအနေတွေပေါ်ကိုတစုံတရာအာရုံစိုက်စရာဖြစ်လာနေပါတယ်။ Ebola virus ကူးစက်ပြန့်ပွားမှုကိုအခုအခါမှာတိုက်ဖြတ်နေစေဖြစ်ပြီးအချိန်မတန်ခင်ဒီပေါ်အလေးထားဂရုတစိုက်ဆောင်ရွက်မှုမျိုးလျော့ပါသွားမှာကိုအထူးဆိုရင်ကြောင်းနယ်စည်းမချဆောင်အများဒေါက်တာဂျိုအန်လီဦးကပြောပါရယ် ယောဂတိုက်ဖက်ရေးကိုဆုံးခန်းတိုင်တဲ့အထိလှုပ်ဆောင်သွားရမှာဖြစ်ပြီးလိုအပ်ရင်နှစ်ဆတိုးလှုပ်ဆောင်သွားရမယ်လို့လည်းသူကပြောပါတယ်။အဲ့လိုမှမဟုတ်ရင်တော့ပန်းတိုင်ကိုဘယ်တော့မှရောက်မှာမဟုတ်ဘူးလို့သူကသတိပေးပြောဆိုပါတယ်။ WHO လို့ခေါ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလိုင်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါကင်းရှင်းသွားပြီဖြစ်ကြောင်းမေလမှာကြေညာပါတယ်။လိုင်ဘေးရီးယားဟာဒီရောဂါကူးစက်မှုတန်ကိုအခံအဆုံးနိုင်ငံလည်းဖြစ်ပါတယ်။အနောက်အာဖရိကမှာအီဘိုလာရောဂါဗိုင်းရပ်စ်ကြောင့်လူပေါင်း11,000လောက်သေဆုံးခဲ့ပါတယ်ခင်ဗျာ
။ပစိဖိတ်တမုတ်တရားကိုဖျက်ပြီးသူဦးထဲလေးလောဖျက်မဲ့အမေရိကန်နိုင်ငံသူဟာမမျှော်လင့်မဲ့ရာသီဥတုဆိုးဝါးလာတာကြောင့်သူ့ရဲ့တကူတော်ချိုးပန်းမှုကိုလက်လျှော့လိုက်ရပါတယ်။ဆွန်ညာဘွန်စတင်ဟာအရေးပေါ်အချက်ပြတင်ငရပေးပို့လိုက်တဲ့နောက်ဂျပန်ကမ်းလွန်ပင်လယ်ပြင်မှာသူ့ကိုကယ်တင်ခဲ့ရတဲ့အကြောင်းဒီကနေ့အစောပိုင်းမှာပဲချိုးတိုသတင်းဌာနကပြောပါရယ်အသက်30အရွယ်ဆွန်ညာဟာပစိဖိတ်တမုတ်တရားကိုတကူတော်ဖျက်တဲ့ပထမဆုံးအမျိုးသမီးအဖြစ်စမ်းချိန်ချိုးချင်တဲ့မျှော်မှန်းချက်နဲ့ပြီးခဲ့တဲ့သတင်းဘက်ကဂျပန်နိုင်ငံချိုးရှိကနေစပြီးထွက်ခွာခဲ့တာပါဆန်ဖရန်စစ္စကိုကိုဦးတည်ထွက်လာခဲ့ပေမဲ့လည်းမနေ့စနေနေ့နေ့လယ်2:00ခွဲလောက်မှာတော့ဂျပန်ကမ်းလွန်ကနေ155မိုင်အကွာမှာအရေးပေါ်အချက်ပြတင်ငရပေးပို့ခဲ့ရပါရယ်အနာကကုန်တင်တင်မော်ဒဇင်းကသူ့ကိုစနေနေ့ညနေ 9:00 လောက်မှာကယ်တင်လိုက်ပြီးဂျပန်ကောင်းဆောင်တပ်ကိုည 8:00 ကျော်မှာလွှဲပြောင်းပေးလိုက်တယ်လို့ဆိုပါရရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုကြားရပါမယ်။တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အားလုံးပါဝင်နိုင်မဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးဆိုင်ရာစာချုပ်အပြီးသက်လက်မှတ်ရေးထိုးနိုင်ဖို့အရေးတိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားကိုအစိုးရပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးကော်မတီ UPWC အဖွဲ့အနေနဲ့ဖြစ်နိုင်တဲ့အနေအထားကိုအလေးထားစဉ်းစားမှဖြစ်တယ်လို့ညဉ့်ညံရေးအကျိုးတော်ဆောင်တွေကပြောဆိုလိုက်ပါတယ်ဒီလိုတနိုင်ငံလုံးအပြည့်ရက်ဖို့နှစ်ဖက်စူးစမ်းကြရင်မှပဲတိုင်းရင်းသားဒေသအချို့မှာစီးရီးတင်းမာမှုရှိနေစေဖြစ်ပြီးတစ်ဖက်သက်အပြည့်ရက်ဆဲလိုက်တဲ့ကိုးကန့်တပ်ဖွဲ့ဘက်ကလည်းအပြည့်ရက်ညဉ့်ညံရေးကိုလိုလားနေတယ်လို့ဆိုပါတယ်အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြမှာပါ
ဟုတ်ကဲ့ပါတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ် NCA အပိသက်ချုပ်ဆိုနိုင်ရေးအစိုးရနဲ့ညှိနှိုင်းဆွေးနွေးကြမယ် KNU ဒုတိယဥက္ကဋ္ဌဒေါ်နော်စီဖိုးရာစိန်ဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်15ဦးပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများဤတနိုင်ငံလုံးအပြစ်ခတ်ရဲစဲရေးဆိုင်ရာအစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့ကပထမဦးဆုံးအကြိမ်ဆွေးနွေးပွဲကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံး NCA မှာပါဝင်နိုင်မှုအရေးအဓိကလိုလားခဲ့ကြတာပါတိုင်းရင်းသားခေါင်းဆောင်ဘက်ကအပြစ်ရဲ့စာချုပ်မှာထည့်သွင်းပြင်ဆင်လိုတဲ့အချက်တွေနဲ့သဘောထားတွေကိုအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့ရဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့အတူလုပ်ငန်းအဖွဲ့ဟာစနေတနင်္ဂနွေနေ့ရက်ဆက်တိုက်ဆွေးနွေးခဲ့ကြပါတယ်လို့ NPC အဖွဲ့ရဲ့ပြောခွင့်ရဦးလာမောင်ရွှေကပြောပါတယ
်ဝန်ကြီးဦးအောင်မင်းကိုကျွန်တော်တို့ဒီအလို့အဖွဲ့အနေနဲ့တော့ချင်းမန်ကနေကိုယ်စားလှယ်တွေကနေပေးလိုက်တဲ့ကျွန်တော် message ကြီးကိုတော့ကျွန်တော်တို့ဝန်ကြီးဦးအောင်မင်းတို့ကတော့ပြန်ပေးပြီးတော့15ဦးကော်မတီဘက်ကတော့ဝန်ကြီးဦးအောင်မင်းကိုသူတို့ရဲ့ကိုယ်စားလှယ်ပေါ့လေသူ့ကိုသူတို့လွှတ်မယ်ဆိုတာလည်းပြောတာတွေးရတယ်ဗျအဲ့ဒါတော့ဦးမဟန်သာဦးကွယ်သူနဲ့ဦးထွန်းစောတို့လည်းသူတို့ပြောနေတယ်ပေါ့လေဒါပေမဲ့ဝန်ကြီးဦးအောင်မင်းဘက်ကတော့ကျွန်တော်တို့ဒီဟာဒီနေ့မှရတဲ့အတွက်အကြောင်းပြန်လာတော့နောက်ရက်တွေမှာတော့အကြောင်းပြန်လာနိုင်မယ်ဖြစ်တယ်သူတို့ကတော့ lucky လာကဒီကျွန်တော်တို့ဒီထွက်လာတဲ့ဒီအောက်ကမ်းတွေကိုဝန်ကြီးဦးအောင်မင်းရှိပေးတာပါပဲကျွန်တော်တို့ဘက်ကတော့ဝန်ကြီးဦးအောင်မင်းကပေးပြီးပါပြီဝန်ကြီးဦးအောင်မင်းတို့ဘက်ကကြတော့ဒီ NCA truck ကို16လအကြာပေါင်းရခဲ့ပြီးသားကျွန်တော်တို့ဖြစ်တဲ့အတွက်ကျွန်တော်တို့ညှိနှိုင်းလို့ရမယ့်ကိစ္စရက်တွေရှိနေတော့လေဒါညှိနှိုင်းကောင်းလည်းညှိနှိုင်းမယ်ပေါ့ဗျာဒါပေမဲ့တော့ငင်းငယ်ကိုတော့ဒါဆက်သွားနိုင်မှုတော့နီလန်းတော့ရှာနိုင်နိုင်မယ်လို့တော့ထင်ပါတယ်
တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ်အပိသက်ချုပ်ဆိုနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့စူးစမ်းနေချိန်မှာပဲတိုင်းရင်းဒေသတချို့မှာစီးရီးတင်းမာမှုကရှိနေသေးပါနေမြတီငိမ့်အေဂျန့်မို့တစ်ဖက်သက်စစ်ရဲဆဲပါတယ်လို့ကြေညာခဲ့တဲ့ကိုကန့်တက်ဖွဲ့ MNDAA နဲ့လည်းအစိုးရတက်ကြအခုလက်ရှိတိုက်ပွဲတွေဖြစ်နေပေမဲ့ကိုကန့်တက်ဖက်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်လိုတဲ့သဘောထားရှိပါတယ်လို့ကိုကန့်ပြောခွင့်ရဦးထွတ်မြလင်းကဆိုပါတယ
်ကျွန်တော်ကတစ်ဖက်သက်တော့အပြစ်ရပြီးကြေညာပြီးပဲခင်ဗျအဲ့တော့ကျွန်တော်ငြိမ်းချမ်းရေးကိုတည်ရလို့လာပါတယ် ဒါပေမဲ့သူတို့ဖက်ကနေသုံးစင်မစင်တော့ဘူးဆိုရင်တော့တကယ်တည်းစိတ်ခက်ကြီးရသွားပါတယ်ကျွန်တော်ထင်တယ်သူတို့ကဒီငင်းချမ်းကြီးကိုပြင်ပူလောင်းနေတူတယ်ကျွန်တော်တဖက်တက်အပြည့်ရအကျညာပြီးပဲအဲကျညာပြီးတဲ့နောက်တည့်ရပဲတန်တယ်စားပြီးတော့တော်တော်လက်နေချင်းနဲ့ပြန်ပြစ်ပြီးကွာကျွန်တော်တက်လက်ထိုးတယ်ကိုညစ်ပြန်သူတို့ကဒီလိုငင်းချမ်းမလို့လောင်းလာထိုးရတော့ကျွန်တော်လည်းပြန်ခုခံပါပါဗျဆက်လက်ပြီးတော့လည်းသူတို့တိုက်ဖို့ရှိပါတယ်ကျွန်တော်ထင်တယ်ကျွန်တော်ကိုအမြင့်ပြအချိန်မုံးမယ်လို့သူကအမြဲတမ်းကြီးကြော်နေတယ်ကွာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကလည်းအခုလိုမျိုးစီရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေကိုပါ NCA မှာပါဝင်လက်မှတ်ရေးထိုးစေလိုတဲ့ဆန္ဒရှိပေမဲ့လို့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့အနေနဲ့ကတော့ဖြစ်နိုင်တဲ့အနေအထားပေါ်မှာမူတည်ပြီး NCA ကိုအမြန်ဆုံးလက်မှတ်ထိုးနိုင်ကြဖို့ဆန္ဒရှိပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
ဒီ NCA မှာလည်းနိုင်ငံတကာဆွေးနွေးပွဲတွေတွားနိုင်ဖို့အနေအပါအဝင်အများကြီးပါတယ်ဗျာဒါကြောင့်မလို့ဒီ NCA ရတော့ထိုးတဲ့နေပေါ့ဗျာအဲ့တော့ထိုးနိုင်ဖို့လည်းအစိုးရဘက်ကလည်းတိုက်တွန်းကြိုးစားနေတာပဲအဲ့တော့ Lockheed ကမိသားစုပြီးလို့ဒီစုဖွဲ့တဲ့ပုံသဏ္ဍာန်နဲ့ဒီချင်းကပ်တဲ့ပုံသဏ္ဍာန်ကိုတိုင်းရင်းသားတွေဘက်ကပေါ့လေကျွန်တော်တို့မှတ်မယ်ဆိုရင်တော့လည်း NCA ကလက်မှတ်ရေးထိုးနိုင်မှာပေါ့လေတကယ်လို့မှအဲ့လိုမဟုတ်ဘူးဆိုရင်တော့လည်း NCA တော့ကျွန်တော်တို့ကြာကောင်းနဲ့ကြာသွားနိုင်တယ်ပေါ့ဒါမှမဟုတ်လည်းအခြားဒီလိုင်းလေး option တွေလည်းအခုလည်းရှိနေတယ်ရွေးသားနိုင်တယ်ပေါ့ဗျာဒါကတော့ဆက်တော့ကျွန်တော်ကြည့်အောင်ပါဗျာ
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်သမ္မတရှေ့မောက်မှာပြီးခဲ့တဲ့မတ်လ31ရက်နေ့မူကျန်းလက်မှတ်ထိုးပြီးတဲ့နောက်ပိုင်းဝါပြည်ဌာနချုပ်ပန်ဆန်းမှာတစ်ချိန်ကရင်မျိုးသားစည်းရုံးဌာနချုပ်လော်ခီလာမှာတစ်ချိန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးတော့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးဆိုင်ရာစာချုပ်လက်မှတ်ရေးထိုးနိုင်မှုအရေးနဲ့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေတွေကိုအလေးထားဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ NCCD အဖွဲ့အစား KNU ဒုတိယဥက္ကဋ္ဌဒေါ်နော်စီဖိုးရာစင်ဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်15ဦးပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဤတနိုင်ငံလုံးပြည်ခတ်ရဲစဲရေးဆိုင်ရာအစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းပြီးတော့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုဆက်လက်ဆောင်ရွက်သွားဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ရှင်
။မဆူမွန်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုနားဆင်ရမှာကမြန်မာဘောလုံးအသင်းအနေနဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ SEA Games ဘောလုံးပွဲအထိတက်လှမ်းနိုင်ခဲ့တဲ့အပေါ်ပရိသတ်တွေရဲ့တုံ့ပြန်ချက်နဲ့မြန်မာဘောလုံးအားကစားပြန်လည်ဥမော့လာတော့မလားဆိုတာကိုကိုရန်နိုင်ကပြောပြမှာပ
ါ28ချိန်မြောက်ရှေ့တောင်အရှာကစားပြိုင်ပွဲဝင်နေတဲ့မြန်မာ U23 ဘောလုံးအသင်းဟာအခုဆိုရင်နောက်ဆုံးဖိုင်နယ်ကိုရောက်သွားပြီဖြစ်ပါတယ်ဒီဖိုင်နယ်မှာဗီယက်နမ်ကို2-6နဲ့အနိုင်ရပြီးဖိုင်နယ်တက်သွားတာပါဒါကြောင့်မြန်မာဘောလုံးအသင်းဟာနှစ်ပေါင်းများစွာဝေးကွာနေတဲ့ရွှေတစိမ့်နဲ့လက်တကန်းအကွာမှာလည်းရောက်နေပါပြီဒီလိုမျိုးဖိုင်နယ်ကိုတက်လှမ်းခဲ့တဲ့နေရာမှာ12ယောက်မြောက်အားကစားသမားလို့ခေါ်တဲ့စင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေရဲ့အားပေးမှုကလည်းအဓိကကျတဲ့အခမ်းကဏ္ဍကပါဝင်ခဲ့ပါတယ်မြန်မာနဲ့ဗီယက်နမ်ပွဲကိုကွင်းမှာကိုယ်တိုင်သွားရောက်အားပေးခဲ့တဲ့မြန်မာဘောလုံးပရိသတ်ကိုရဲမှန်မြင့်ကဒီပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်လည်းမြင်တဲ့အတိုင်းပဲဟိုကစားသမားတွေဆိုတာဟိုကွင်းထဲမှာလေသူကွယ်ငွားငိုပြီးတော့ကိုရီးယားလည်းအရန်ပြောတယ်ပြိတ္တရာအလုံးကတော့ TV ဖိုင်နယ်ဆိုအကုန်လုံးကအမကန်ပဲတင်းတင်းကြပ်ကြပ်နဲ့အားပေးကြတယ်အဲဒီ1-1ဖြစ်သွားတဲ့အချိန်မှာလည်းစိတ်ကမကြပဲနဲ့လေအကုန်လုံးကအားတက်တယ်နဲ့ဟို BNM ဘက်ကအသာစီးရထားပြီးမဲ့ကိုရီးယားဘက်ကနိုင်ရမယ်ဆိုတဲ့စိတ်နဲ့အားပေးတော့ဒီ2-1ဖြစ်သွားတာမှာတကွင်းလုံးအရန်ပြောရဲကိုအနိုင်ရတဲ့အတွက်လည်း BNM အနိုင်ရတဲ့အတွက်လည်းကျေလက်တဲ့ဂျုံကြီးကိုပြန်ဆက်နိုင်တယ်ဆိုတော့လေအကုန်လုံးကတော့တကွင်းလုံးကအကိုပြိတ္တကအများကြီးပဲ2000ကျော်တယ
်အလားတူပဲမြန်မာနိုင်ငံတဝမ်းမှာလည်းဘောလုံးပရိသတ်တွေဟာမြန်မာ U23 အသင်းကိုရုတ်တံဖန်သားပြင်ပေါ်ကနေအားပေးခဲ့ကြပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဆိုရင် LED screen အကြီးကြီးနေနဲ့အများပြည်သူကြည့်ရှုနိုင်အောင်ပြသခဲ့တယ်လို့အားကစားဆောင်မရှင်ကိုဇော်မျိုးတန်ကအခုလိုပြောပါတယ
်ပရိသတ်တွေဘလော့ဒီအားပေးကြတယ်လို့ရှိရင်ဆရာရေဒီစတိုဂရိုဂျန်တရားဝင်စာချုပ်ပြီးတော့ခမားကြပါရဲ့ဘောလုံးမကြီးလုပ်ပြီးတော့ကာလန်ဒီပေါ်မှာတော့မပဲကာသွားလာတက်ပလောက်ဖြစ်သွားတယ်ဒီပေါ့ကျွန်တော်ရင်းမျိုးစဉ်ကျမလည်းဘက်ဖို့ပေါ်လက်တလီပဲအလီးဒီစောင်းပြီးတော့ကြည့်ကြတယ်ပေါ့နော်ဒီကျွန်တော်မာဘန်နီလာတန်းကျေပေါ့မာဘန်နီလာတန်းကျေကတော့ကျွန်တော်ဒီအဲ့တန်းကျေရာတော့အဲ့ဒါမှအကြည့်ပါပဲ
စီးကိန်းဝင်နေတဲ့မြန်မာ U23 အသင်းဖိုင်နယ်ရောက်ပြီးတော့ရွှေတစိမ့်နဲ့လက်တကန်းအကွာမှာရောက်နေတာကြောင့်မြမဘောလုံးတစ်ခစ်ဆန်းပြီလားဆိုတဲ့ပြောဆိုသံတွေလည်းထွက်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြမလက်ရွေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညံကိုမေးကြည့်ထားပါတယ
်။ကျွန်တော်တို့ဒီနေ့ကဒီနေ့ထားရတော့တော်တော်များများတော့ပြန်ပြီးတော့ဘောလုံးအောင်မျိုးဆက်ပြီးရဲ့ပြောရမှာပေါ့ဗျာ။အကြောင်းလဲဆိုတော့ကျွန်တော်တို့စီးကိန်းကိုဖိုင်နယ်ရောက်ရတော့ကြာပြီ။တစ်ခစ်ဆန်းပြီးပြောရမယ်လို့ပြောရမယ်ဆိုတော့တကယ်ဒီမှာဒီခုရရှိပြီလားအခုခေတ်ဆန်းပြောမယ်ဆိုရင် ကျွန်တော်တို့ကပြန်လဲအခုပြန်လို့တာမကြည့်ပါအဲ့ဒီပြန်လဲခံပါဒီကလေးတွေကဒီလိုပဲပေါ့ဘာလို့ရောက်နေရှိဒီခြံရင်းပြရတဲ့ဒီကျလာတဲ့ဒီမှာတကယ်ဆန်းနေပြောလို့ရတာပေါ့တော့
စီကင်းပြိုင်ပွဲဝင်နေတဲ့မြန်မာ U23 အသင်းကိုကမ္ဘာတဝှမ်းမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအားပေးခဲ့ကြပါတယ်။နောက်ကမ္ဘာချန်ကအမေရိကန်နိုင်ငံမှာဆိုရင်လည်းဘောလုံးဝါသနာရှင်တွေဟာဆီမီဖိုင်နယ်ပွဲကိုညမိတ်ပဲနဲ့အင်တာနက်အွန်လိုင်းကနေကြည့်ရှုအားပေးခဲ့ကြတာပါ။အဲလိုအားပေးတဲ့အထက်မှာမြန်မာလက်ရေးစင်ကိုသမဟောင်းဥယျာဉ်ထွေးလည်းပါပါတယ်
။ကျွန်တော်ကြည့်ဖြစ်ပါတယ်။အချိန်ချင်းမတူတဲ့အခါကျတော့နည်းနည်းလေးလေးစောင့်ပြီးတော့ဒီဘောလုံးပွဲကိုကြည့်ပြအောင်ဖြစ်တယ်။ဘာကြောင့်လဲဆိုတော့ဟိုဂျုံနောက်ဂျုံကလေးဗျာအားလုံးမျှော်လင့်နေတဲ့မြန်မာအကစားပြန်လဲတွန်းတောက်လာမဲ့အချိန်လေးဖြစ်နိုင်မလားဆိုတော့ဆန္ဒလေးနဲ့ပဲတက်ကြည့်မိတာဗျ။အရင်ကတော့ကျွန်တော်တို့မနေ့ရှင်းလိုက်ဝဲဆိုကြည့်လို့ရတယ်။သူကမနေ့နှစ်နာရီဆိုတော့စောင့်ရတာပေါ့လေ။အိတ်ချင်းလဲဆိုလဲခဏလေးအိတ်လဲအိတ်ပြီးတော့နာရီကိုအလန်းပေးပြီးတော့ကျွန်တော်ထပြီးစောင့်ကြည့်ရတယ်ဘွားဗျ
။သူကစားခဲ့တဲ့ပြည်နယ်နဲ့တိုင်းဘောလုံးပွဲတွေနဲ့လက်ရွေးစင်အသင်းပွဲတွေမှာဆိုရင်မြန်မာဘောလုံးပရိသတ်တွေဟာကွင်းလုံးပြည့်အားပေးတဲ့အစဉ်လာတွေရှိခဲ့တယ်လို့သူကပြောပါတယ်။အခုစီးကိန်းပြိုင်ပွဲမှာလည်းမြန်မာ U23 အသင်းကိုမြန်မာဘောလုံးပရိသတ်တွေအားပေးနေရတာကိုတွေ့ရတာနဲ့ပတ်သက်ပြီးဥယျာဉ်ထွေးကအခုလိုဆက်ပြောပါတယ်
။ဘယ်လိုလဲဆိုတော့ကျွန်တော်တို့တိုင်းနဲ့ပြည်နယ်ကစားတော့ကလည်းဒဲတိုင်းနဲ့ပြည်နယ်ပဲပေါ်ကစားအောင်ဆန်းခွင့်ရယုံပြည့်ယုံချင်ပဲဗျ။ပရိသတ်အပြည့်စင်အောင်ပြူကြတာကြီးကျွန်တော်တွေ့ခဲ့ရတယ်။အဲ့လိုအချိန်မျိုးမှာပဲကစားနေတဲ့အချိန်ရင်တော့ဒီပရိသတ်တွေမြင်တဲ့ကစစ်သိမ်းဝင်ရင်ထတယ်လို့အခုဒီ U23 ကိုကြည့်လိုက်တဲ့အခါမှာလည်းပွင့်အပြည့်လာရောက်အားပေးတဲ့စင်ကူကပထမဆုံးကျွန်တော်ချီးကျူးချင်တာစင်ကာပူကမြန်မာပရိသတ်ကိုကျွန်တော်လုံးဝချီးကျူးတယ်
။မြန်မာအသင်းနဲ့ထိုင်းအသင်းတို့ဟာမနေ့ဖြန်ဇွန်လ15ရက်နေ့စင်ကာပူစံတော်ချိန်8နာရီခွဲမြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်။မြန်မာစံတော်ချိန်ညနေ9နာရီမှာဗိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ။ရှိတော့အာရှစီးကိန်းအားကစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလူပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြမအားကစားပြန်လဲဦးမော်လာစီမဲ့အားတက်စရာခြေလှမ်းတည့်လားနှစ်ပေါင်းများစွာနောက်ကျကျန်နေခဲ့တဲ့မြမအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားစီးတွေစိန်ခေါ်မှုတွေကျန်နေသေးတယ်ဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239238555ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
ဒါမဲအင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ဩစတြေးလျရေပိုင်နယ်ထဲဝင်လာကြတဲ့လှေစီးပြေးရွှေပြောင်းသူတွေကိုဩစတြေးလျအာဏာပိုင်တွေကငွေကြေးပေးပြီးပြန်နှင်ထုတ်နေတယ်ဆိုတဲ့သတင်းသာမှန်ခဲ့ရင်ဩစတြေးလျအစိုးရအနေနဲ့ဒီလိုလောက်ရမျိုးကိုမလုပ်သင့်ဘူးလို့အင်ဒိုနီးရှားအာဏာပိုင်တွေကဝေဖန်လိုက်ပါတယ်။ဩစတြေးလျကနှင်ထုတ်လိုက်လို့အင်ဒိုနီးရှားနိုင်ငံဘက်ရောက်လာတဲ့လေစီးပြေးတွေကိုစုံစမ်းစစ်ဆေးနေအချိန်မှာပဲအင်ဒိုနီးရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှပြောဆိုလိုက်တာပါ။ရိုက်တာသတင်းတစ်ပုဒ်ပေါ်အခြေခံပြီးတင်ပြချင်ပါတယ်။ဩစတြေးလျရေတပ်တာဝန်ရှိသူတွေကလူမောင်ခိုကူးတဲ့ဆက်လီမောင်းသူတွေကိုငွေကြေးတစ်စုံတရာပေးပြီးသူတို့ရေပိုင်နယ်တဲကပြန်ထွက်သွားဖို့နှင်ထုတ်ခဲ့တယ်ဆိုတဲ့သတင်းကြောင့်အင်ဒိုနီးရှားအစိုးရဘက်ကဝေဖန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။လီစီပြေ65ဦးတင်ဆောင်လာတဲ့ဆက်လီတစ်စင်းကိုလူမောင်ခိုကူးလာတယ်လို့တန်တရားရှိတာကြောင့်အင်ဒိုနီးရှားရဲတွေကပြီးခဲ့တဲ့သတင်းပတ်ထဲဖမ်းဆီးခဲ့ပြီးဆက်လီမာလီမှုတဦးနဲ့သူ့လူ5ဦးကိုစစ်ဆေးခဲ့တာပါသူတို့ရဲ့ထွက်ဆိုချက်အရဩစတြေးလျရေတပ်ကလူမောင်ကိုကူးသူတဦးချင်းကိုအမေရိကန်ဒေါ်လာ3900နီးပါးနဲ့ညီမျှတဲ့ဩစတြေးလျဒေါ်လာ5000ပေးခဲ့တယ်ဆိုတာသိရှိရကြောင်းအင်ဒိုနီးရှားနိုင်ငံသားဤဝင်းစတနပြောခွင့်ရသူအာမနတနာဆာကရိုက်တာသတင်းဌာနကိုပြောပါတယ
် From the investigation it was revealed that the captain and 5 of the crew received $5,000 each.
ဆောင်းနှံစစ်ဆေးမှုတွေလုပ်တဲ့ခါတင်မောကပတိန်တဦးနဲ့တင်မောသား5ဦးတို့ဖွင့်ဟဝန်ခံတာကတော့ဩစတြေးလျအာဏာပိုင်တွေကပင်လယ်ထဲမှာသူတို့တယောက်စီကိုဩစတြေးလျဒေါ်လာ5000စီပေးပြီးလေပေါ်ပါလာတဲ့နိုင်ငံရွှေပြောင်းလူသူတွေကိုအင်ဒိုနီးရှားဘက်ပြန်ခိုသွားဖို့ပြောတဲ့အကြောင်းသိရပါဗျ။ဒါလောလောဆယ်သိရတဲ့အချက်တချို့ပါ။ဆက်လက်မောင်းသူတွေနဲ့လေပေါ်ပါလာသူတွေကိုလူမောင်းခိုမှုနဲ့ပတ်သက်လို့ကျွန်တော်တို့ဆက်လက်စစ်ဆေးနေစေဖြစ်ပါတယ်။
ဆက်လီပေါ်ပါလာကြတဲ့နိုင်ငံရွှေပြောင်းလူသူလေစီးပြေးတွေဟာ ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာနိုင်ငံတွေကဖြစ်ပြီးတချို့လဲမြန်မာနိုင်ငံကဖြစ်တယ်လို့ဆိုပါရယ်။ဩစတြေးလျအာဏာပိုင်တွေကလူမောင်ခိုကူးသူတွေကိုငွေကြေးပေးပြီးပြန်နှင်ထုတ်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘီရှော့နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒူတန်တို့ကညင်းဆိုခဲ့ပေမဲ့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကတော့အဲ့ဒီအချက်ပေါ်တစုံတရာအမှတ်ချက်ပေးပြောဆိုခြင်းမရှိဘဲဩစတြေးလျနိုင်ငံဟာလူညုံရေးအရာဆောင်ရွက်နေတာတွေရှိကြောင်းကိုသာအဆောင်ပြေပြောသွားပါတယ်ဩစတြေးလျအာဏာပိုင်တွေပါဝင်ပတ်သက်နေတယ်ဆိုတဲ့အခုလိုဖြစ်ရမျိုးဟာပထမဦးဆုံးကြုံရတာဖြစ်ပြီးဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ရှင်းလင်းချက်ကိုရဖို့တောင်းဆိုသွားမယ်လို့အင်ဒိုနီးရှားနိုင်ငံညာယီဝန်ကြီးဌာနပြောခွင့်ရမစ္စတာနာဆာကပြောပါတယ
် This is the first time that we know such an incident happened
အခုလိုဖြစ်ပျက်မျိုးကိုကျွန်တော်တို့ကြုံရတာဒါပထမဆုံးဖြစ်ပါတယ်ဩစတြေးလျရဲ့ပြန်နှင်ထုတ်တတ်တဲ့မူဝါဒကိုကျွန်တော်တို့တောက်လျှောက်ပြောဆိုလာခဲ့ပေမဲ့သူတို့ကတော့မလွဲမရှောင်သာလို့လုပ်ရတယ်ဆိုပြီးတော့ပြောလို့ရှိပါတယ်ငွေပေးပြီးပြန်လှုပ်တယ်ဆိုတဲ့ဒီအခြေအနေသာမှန်နေဆိုရင်တော့လှေစည်းပြည့်ရွှေပြောင်းသူတွေပေါ်ဩစတြေးလျအစိုးရရဲ့ကင်တွယ်ပုံတွေဟာဒီလိုမဖြစ်သင့်ဘူးလို့ပဲပြောရမှာပါ
ငွေပေးနှင်ထုတ်တဲ့ကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားဆိုင်ရာဩစတြေးလျတမ္မာကြီးဂရစ်ဆွန်ကိုဂျကာတာမှာတွေ့ဆုံခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးRedno Masudi ကပြောပါတယ
် No I just met the ambassador we are really concerned so I make use of
Australia တာမကြီးနဲ့ကျမတွေ့ပြီးပါပြီအခုဖြစ်နေတဲ့ကိစ္စသေချာခဲ့ရင်ကျမတို့ဘလောက်စိုးရိမ်မှုရှိတယ်ဆိုတာကိုပြောပြပါတယ
် Australia တာမကြီး Grison ကတော့ Indonesia ရဲ့စိုးရိမ်မှုကို Australia အစိုးရထံတင်ပြသွားမှာဖြစ်တယ်လို့ Australia အစိုးရရဲ့ဖြေရှင်းချက်ကိုပြန်အကြောင်းကြားသွားမှာဖြစ်တယ်လို့ဆိုပါတယ်ဩစတြေးလျနိုင်ငံဟာခိုးလုံခွင့်ရှောက်လို့သူတွေကိုလက်ခံနိုင်တဲ့အနေအထားရှိသလိုခိုးလုံခွင့်ရဖို့ဝင်လာသူတချို့ကိုပါပူအာနယူဂီနီနဲ့နာဝူဒုကျွန်းတွေကိုပို့ပြီးအဲ့ဒီကချိုးတဲ့တဲ့စခန်းတွေမှာအချိန်အတော်ကြာထိန်းသိမ်းထားလို့ရှိပါတယ်။ဩစတြေးလျရဲ့တင်းကြပ်လွန်းတဲ့ခိုးလုံခွင့်ဆံရမူဝါဒပေါ်မှာတော့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်ခင်ဗျာ။
VOA ရဲ့အစီအစဉ်လေးမကြခင်အဆုံးသတ်ဖို့ရှိပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးလို့လိပ်စာတက်ပြီးစာရေးသားပေးပို့နိုင်တယ်လို့ email ကတဆင့်ပေးပို့မယ်ဆိုရင် burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7ကျူရူကနေဖန်ယူရှူစားပါခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပါမယ
် Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ဘက်သုံးအစင်းလက်နက်ကြီးတွေကိုထားရှိသွားဖို့ American ပြည်အောင်စုကစဉ်းစားသုံးသပ်နေတယ်လို့ American ရာရှိတွေကစနေနေ့မှာပြောဆိုလိုက်ပါတယ်ဒါဟာမြောက် Atlantic စစ်ဆာချုပ်အဖွဲ့ NATO ရဲ့အရှေ့ဥရောပကမဟာမိတ်နိုင်ငံတွေကို American အနေနဲ့ကာကွယ်သွားမှာဖြစ်တယ်ဆိုတော့ကိုရုရှားသမ္မတ Vladimir Putin စီသတင်းစကားပေးပို့လိုက်တာလည်းဖြစ်ပါတယ် American ထောက်လှမ်းရေးဝန်ထမ်းဟောင်းEdward Snowden စီကသင်္ကေတသုံးထိပ်တန်းလျှို့ဝှက်စာရွက်စာရမ်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရခဲ့သွားတဲ့အတွက်သဘောထားတင်းမာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ဗြိတိရှအစိုးရရဲ့တရှိုးတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ Britain ထိပ်တန်းသတင်းစာတစ်စောင်ကဖော်ပြလိုက်ပါတယ်။ Snowden ဟာ American နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျှို့ဝှက်သင်္ကေတသုံးစာရမ်းပေါင်းတစ်တန်းကျော်ကိုရုရှားတို့ကရခဲ့သွားပြီးတဲ့နောက်အခုလိုတရှိုးတွေကိုရွှေ့ပြောင်းလိုက်ရတာဖြစ်ပါတယ်။Johannesburg မှာကျင်းပနေတဲ့ Africa သမဂ္ဂထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ Sudan သမ္မတ Omar El Bashir ကိုတောင်အာဖရိကနိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။တရုတ်အစိုးရအလို့ကြပြုပြင်ပြောင်းလဲထားတဲ့ Hong Kong ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမတ်တွေမဲပေးပေးခဲ့ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေ Hong Kong မှာချီတက်ဆန္ဒပြနေကြပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Vonkerley ကိုဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ16.25ဒုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.